မြန်မာဆိုင်ရာကုလလူခွင့်ရေးအထူးကိုယ်စားလှယ်အနေနဲ့ဆိုးဝါးလာတဲ့မြန်မာလူခွင့်ရေးအခြေအနေကိုမလေးရှားသွားပြီးမှတ်တမ်းပြုစုဖို့ပြင်ဆင်နေပါတယ်။ဒီအတွက်လူခွင့်ရေးအထူးကိုယ်စားလှယ်တอมအန်ဒရူးစ်အနေနဲ့အခုတောက်ကြနေကစမဲ့တပတ်ကြာမလေးရှားခီးစင်တဲ့ဆေးရနာသိမ်းမှုနောက်ပိုင်းထွက်လာသူတွေပါဝင်မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်ခံရသူတွေနဲ့တွေ့ဆုံဖို့ရှိနေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံတဲ့လူခွင့်ရေးအခြေအနေတွေဆက်လက်ဆိုးဝါးနေပြီးဆေးအုပ်စုကလည်းဒီသတင်းမှန်တွေကိုဖုံးကွယ်ဖို့ကြိုးပမ်းနေတာကြောင့်ဒီအချိန်ဒီမှန်တွေကိုပေါ်ထုတ်နိုင်ဖို့အခုခီးစဉ်ကနေဆက်ကြိုးပမ်းသွားမှာပါလို့အန်ဒရူးစ်ကဆိုပါတယ်။ဒါ့အပြင်ကွာလာလမ်ပူမြို့မှာမလေးရှားဆိုးဝါးကိုယ်စားလှယ်တွေလွှတ်တော်အမတ်တွေမြန်မာနဲ့အာဆီယံရေးကျွမ်းကျင်သူတွေအပြင်အရက်ဘက်အဖွဲ့နဲ့ဒေသနာအခြေပြုအဖွဲ့တွေရဲ့ကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံသွားမယ်လို့အန်ဒရူးစ်ကဆက်ပြောပါတယ်။လူခွင့်ရေးကိုယ်စားလှယ်အန်ဒရူးစ်ဟာအခုမလေးရှားခီးစဉ်နောက်ဆုံးနေ့ဇွန်လ23ရက်နေ့မှာတော့သတင်းစာရှင်းလင်းပွဲလုပ်ဖို့ရှိပြီးအခုခီးကမြမရေးအာဆီယံဒေသတွင်တခြားနိုင်ငံတွေနဲ့ပူးချိတ်ဆက်မဲ့လုပ်ငန်းစဉ်အစအဖြစ်လဲဖြစ်တယ်လို့ဆိုပါတယ်။